အခုဆက်ပြီးသိပ္ပံနယ်မြို့ပြင်ရာဌာနကိုနားဆင်နေပါပြီ။ကျွန်မခင်းနေတက်ပါ။ COVID-19 အခုဆက်ခံရသူကဘာမှာ36ဆန်းကျော်နေပါပြီ။ကာကွယ်ဆေးကိုလူတိုင်းညှိနှိုင်းနေကြပြီနဲ့အခုထိမထုတ်နိုင်သေးပါဘူး။ဒီလိုကြားနေရတာဟာစိတ်ချရတဲ့ကာကွယ်ဆေးရဖို့အတွက်အဆင်ပြေလှုပ်ဆောင်နေရတာကြောင့်လို့အမှုစီဝါပေကပြည်ညာရှင်မတ်ခင်စာဝန်ကြီးကပြောပါလဲ။
ကျွန်တော်တို့ထုတ်လို့အစအစဉ်အပြည့်နဲ့တော့အရအခုချိန်ဒီကိုဗစ်ထောက်ကိုဗက်ဆင်းထုတ်တာအများဆုံးနည်းနဲ့ကလေးလုပ်နေကြတာပါစတာဘယ်ကစလဲဆိုလို့ရှိရင်ဒီ laboratory discovery phase ဆိုတာရှိတယ်ယောဂကခုရှိပြီဆိုလို့ရှိရင်အဲယောဂကခုကိုကုသမယ်ဆိုရင်ကျွန်တော်နဲ့ဈေးဆိုတဲ့ဥစ္စာကိုဘယ်လိုပုံစံမျိုးကာကွယ်မှာလဲဘယ်လိုမျိုး target လုပ်မှာလဲဆိုတဲ့ဟာရှိတယ်ပေါ့နော်အဲ့ဒီဟာကိုသူက lab ထဲမှာစမ်းလာတယ် lab ထဲမှာစမ်းတဲ့ခါကျရင်ဒါအမှုစီဝါပေးတာပညာရှင်တွေပါမယ်ဒါကာကွယ်ဆေးဆိုတဲ့ခါကျကိုခန္ဓာခန္ဓာကိုယ်ရဲ့ကုသအားကိုလေတိုက်တာရတဲ့အတွက်ကြောင့်မလို့အဲကုသအားဆိုင်ရာပညာရှင်ပေါ့ immunologist ဆိုတာပါမယ်နောက် molecular biologist ဆိုတာဆောင်းအတွင်းထဲမှာဆေးတစ်ခုကဝင်သွားပြီးတဲ့ခါကျရင်ဘယ်လိုမျိုးဆောင်းတွေပေါ်မှာတိုက်ရမှုရှိရဆိုတဲ့ဥစ္စာကိုဒါ cell biologist molecular biologist ဒါသူတို့သိပ္ပံပညာရှင်အမျိုးဆုံးဒါသူတို့ lab တွေမှာသူပေါင်းပါဝင်ပြီးတော့သူဒီဟာကိုဖော်ထုတ်တယ
်ဒီ data မှာစမ်းသပ်တဲ့အစမှာစနစ်နှစ်မျိုးနဲ့စမ်းသပ်တာပါ
အဲ့ဒီမှာသတ္တဝါနဲ့စနစ်ဆိုတာပေါ့နော်သတ္တဝါနဲ့စနစ်ဆိုတာ left hand မှာ cell တွေမွေးနေမွေးပြီးရင်အဲ cell တွေပေါ်မှာဘယ်လို cell တွေပိတ်ချမယ်ပေါ့နော်ဘယ်လိုမျိုးဒီ cell တွေပေါ်မှာဘယ်လိုအကျိုးသက်ရောက်မှုရှိရဲနောက် dose ကဘယ်လောက်ရှိသလဲတရက်တန်ပြီးလို့24နာရီတန်ပြီး48နာရီတန်ပြီးအဲ့လောက်အတွင်းမှာဘယ်လောက်ပြောင်းလဲမှုရှိသွားသလဲဆိုတဲ့ဟာတွေဒါတွေကို cell ထဲမှာသူတို့ကသတ္တဝါနဲ့စနစ်နဲ့စမ်းသပ်တယ်ပြီးတော့အဲ့သတ္တဝါသမီးဆိုရတာဘောနော်မြန်မာပြည်အတွက်ကိုအသုံးပြုတယ်အခုဆိုဒီကိုဗစ်ရောဂါဆိုလို့ရှိရင်တို့မြန်မာပြည်အသုံးပြုတယ်ဆိုတာလည်းတွေ့ခဲ့ရတယ်ဘောနော်ဒီမှာ discovery ရပြီးသိကြပြီဆိုလို့ရှိရင်အဲ့ဒီ site ကိုဘယ်လိုယူတော့ရလဲဆို clinical trial ဆိုတဲ့ဟာမှာလူတွေကိုအသုံးပြုပြီးစမ်းနေဟာပေါ့
ဆိုအစစ်အလုပ်နေရတာအတွက်ကြာတာပေါ့နော
်ဟုတ်ကဲ့ပါအစစ်အလုပ်နေရတာအတွက်ကြာတာပါပြီးရင်ဆာဝေးနေစီရောက်သွားပြီဆိုလို့ရှိရင်လည်း phase က clinical trial 1 2 3သုံးခုရှိတယ်သုံးခုရှိပြီးတော့ရင်တို့အဲ့ဒီဒီအစစ်အမှာဘလောက်အဆင်ရှိသလဲနောက်ပြီးတော့ဘလောက် safe ဖြစ်သလဲဒါတွေကိုတို့ကအမျိုးစုံစမ်းပြီးတဲ့အခါကျတော့မှဟို FDA approve လုပ်ဖို့ကြောက်ပါတယ
်ဆိုတော့ဒီဆေးထုတ်တဲ့နေရာမှာပထမဆုံးဒီ vaccine ပေါ့နော်ကာဝယ်ဆေးဘလို့အလုပ်လုပ်တယ်အဲ့ဒါလေးနည်းနည်းရှင်းပြပေးပ
ါဟုတ်ကဲ့ပါဟုတ်ပါကြည့်ရချင်းနဲ့ virus ဖြစ်မယ်ဘလို့ဟာမျိုးပဲဖြစ်လို့ဆိုဒီယောဂဖြစ်စေတဲ့ဓာတ်ကိုခန္ဓာကိုယ်ရဲ့ရောက်သားဆိုဒါကို pathogen လို့ခေါ်တယ်အပြင်ကနေ foreign body pathogen ပေါ့နော်ဒီ pathogen ကသူ့အပေါ်မှာ antigen ဆိုတဲ့ဟာရှိတယ်သွေးထဲမှာစီးဆင်းနေတဲ့ဒီ antibody ဆိုတဲ့ဟာရှိတယ်သူကဒီခန္ဓာကိုယ်ထဲမှာဒီအများအားသွားနေတဲ့ဟာအဲ့ antibody ကနေပြီးဒီ pathogen ပေါ်မှာပြနေတဲ့အဲ့ antigen ကိုသူကသွားပြီးကတ်တယ်ကတ်သွားပြီးတဲ့ခါကျရင်သူကနေပြီးကျန်တဲ့ immune system ကိုသူက alert လုပ်တယ်သူကအာဒါအချင်းကဝင်နေပြီငါတို့တိုက်ရအောင်လို့ဆိုပြီးတော့ alert လုပ်တယ်ဆိုတော့ဟိုသတိပေးတယ်နော်သတိပေးတဲ့အခါကျန်တဲ့အဲ့ဒီခန္ဓာကိုယ်မှာရှိတဲ့ immune system ကထားကြတော့မှသူကactivate ဖြစ်တယ်ဆိုတော့ဒီပထမဦးဆုံးသွားနေတဲ့ antibody တွေကနေပြီးတော့ဒါငါတို့ဒီမှာအပြင်မှာရောက်နေပြီအကောင်အပြင်မှာဝင်နေပြီဆိုပြီးတော့သူကဒီကြောလိုက်တဲ့အချိန်ကျတော့မှနောက်ကနေဒီစစ်ကူပို့တယ်ဒါပေမဲ့သိထုတ်တဲ့အခါမှာသူကဒီ antibody response ထွက်ဖို့ဟာကိုသူကအရင် induce လုပ်ပေးတယ်ဆိုတာအရင်သူသင်္ကန်းစာပေးလိုက်တယ်လို့မျိုးပေါ့နော်ရောဂါမဖြစ်စေတဲ့ပတ်တိုဂျင်တစ်ခုကိုခန္ဓာကိုယ်ထဲကိုထည့်တယ်ထည့်တဲ့အခါကျရင်ဒီ antibody ပထမဦးဆုံးသွားနေတဲ့ကောင်တွေကင်းမဲ့နေတဲ့ကောင်တွေအနေနဲ့တွေးလိုက်တယ်တွေးလိုက်ပြီးရင်သူတို့ကဒီကောင်တွေကိုကျန်တဲ့အာစစ်ကူတွေကိုလုတ်ဖေးဖို့သူကသတင်းပို့ပြီးပါတယ်စစ်ကူမှာသူကမှတ်တမ်းလေးတွေရှိတယ်သူကအော်ဒါဆိုလို့ရှိရင်ဒီကောင်ဝင်ဘူးသားလို့ဆိုရင်နောက်တစ်ချိန်ဝင်တဲ့အခါကျရင်သူကဒီခလဲကဂျာပီရီရဲ့အဆောင်တရားမလို့တော့ဘူးပေါ့နော်အခုတော်တော်များဖြစ်နေကြတဲ့ဟာဒီခလဲဒီနောက်စစ်ကူမထွက်လာခင်ဂျာပီရီရဲ့မှာလူကအမှန်တမ်းနိုင်ငံလည်းရှိနေတယ်တကယ်စစ်ကူလည်းလာတဲ့အချိန်ကျတော့လူက cytokine storm ဖြစ်တယ်ဆိုတဲ့ဟာတကယ်စစ်ကူလာတဲ့အချိန်ကျတော့သူကသေချာပြကြတဲ့ပသိုဂျင်လိုပဲ diet target လုပ်ပေးတဲ့ဟာမဟုတ်တော့ဘူးနဲ့တစ်ခုလုံးပြသွားတဲ့ဟာလိုမျိုးအဲ့လိုမျိုးဖြစ်တဲ့ဟာပေါ့နော်အခုတို့ကကာကွယ်သေးထုတ်တယ်ဆိုတာဒီကောင်ကပသိုဂျင်လိုပဲဒီ covid ကိုပဲသူကတည့်တည့်သွားပြီးတော့ target လုပ်မယ်ပြီးတော့ခြေဖြတ်ပေးမယ်အဲ့ဒီဟာကိုတို့ကလုပ်ပြတာရှင်ဟုတ
်ဒီလိုပုံစံနဲ့ကာဝယ်ဆေးကိုထုတ်တော့မယ်ဆိုလို့ရှိရင်ဟိုအဆင့်ကနေဆန့်ရှိတယ်ဆိုတော့ပြောပြပေးပါ
စုစုပေါင်းဆိုရင်တော့အဆင့်က90%ပေါ့ဟို90%ဆိုတာကသူကပထမဦးဆုံးဆိုလို့ရှိရင်ဒီ pre clinical ဆိုတဲ့ဟာရှိတယ်ဒါကတော့ lab ထဲမှာသူတို့လုပ်တဲ့ဟာဒီ virus thermal bacteria ကိုသူတို့ကခြေဖြတ်မယ်ဆိုလို့ရှိရင်ဒီကောင်ကိုဘယ်လိုမျိုးခြေဖြတ်တာဘယ်လိုမျိုး mechanism ဆိုတဲ့ဟာရှိတယ်ဆေးတစ်ခုရဲ့အလုပ်လုပ်တယ်နော်အခုဒီထုတ်လာတဲ့ vaccine ဆိုလို့ရှိရင်လည်းဒီကောင်ကို target လုပ်မယ်ဆိုဘယ်လို target လုပ်ဒီအခုတွေ့သွားတဲ့ဒီ antigen ကိုသူတို့ကခန္ဓာကိုယ်ထဲကိုဘယ်လိုမျိုး introduce လုပ်မယ် ဆိုရင် DNA အနေနဲ့ introduce လုပ်တာရှိတယ် RNA အနေနဲ့ introduce လုပ်တာရှိတယ်အခုဒီ Moderna တို့ Pfizer တို့ဆိုရင် mRNA ကိုအသုံးပြုပြီးတော့သူကထုတ်မဲ့ vaccine မကောက်သေးပါတော့ဒါဆိုဒါဒါဘယ်လိုမျိုးနည်းပညာနဲ့ထုတ်မှာလဲဆိုတဲ့ဟာအလုံးလုံးပုံစံကိုသူတို့ရှာရတယ်ဒါဒီလောကုံလုံးလေးပုံစံသိကြတယ်ဖြစ်နိုင်တယ်အဖေ့စ်လည်းရှိတယ်အနေနဲ့လည်းကျင်းနိုင်တယ်ဆိုတဲ့အခါကျရင်သူက now phase တခုဒါအဲ့ခါကျရင်သူက phase 1 phase 1မှာကျရင်လူမှာဆိုလို့ရှိရင်တော့တကယ်ပြတဲ့အခါကျရင်အစဉ်ပြေသလားဆိုတဲ့ဟာကိုသူကစမ်းတယ်ဒါလူရဲ့ခန္ဓာကိုယ်အလေးချိန်မှမပြီးရဲ dose ဘယ်လောက်ပေးမလဲဆိုတဲ့အဲ့အရာတွေကိုကြောက်ဒါ phase 1နဲ့ phase 2အကောင်ဆုံးဖြတ်ရတယ်ဆုံးဖြတ်ပြီးတော့အခါကျရင်phase 3ကိုရောက်သွားအခုဒီတော်တော်များများလုံးနေတဲ့ဟာတွေဆိုလို့ရှိရင် phase 2နဲ့ phase 3ကိုပေါင်းပြီးလောက်တာပဲဖြစ်နေတော့ phase 1နဲ့ phase 2ကိုပေါင်းပြီးလောက်တာပဲဖြစ်နေအထင်ကြီးအောင်တို့တို့လုံးနေကြတာရှိတယ်အာ phase 1မှာသူက15ရောက်ကနေအရောက်30ဆိုရင် phase 2မှာသူကဒီရကနေ phase 3တိုင်းကိုထောင်ကနေအနည်းဆုံးလောက်ကြတယ် phase 3မှာကြရင်သူကဒီကဝေဈေးကဘယ်လောက်ထိအကျိုးတရားမှုရှိတယ်လဲအကျိုးတရားမှုကဥမာနှစ်လပဲရှိသလားဒါဆိုလို့ရှိရင်နှစ်လပြီးရင်နောက်တစ်ချိန်ထပ်ထိုးရမှာဒီဆလာနောက်တစ်ချိန်ထပ်ထိုးပြီးတော့နောက်ဘယ်လောက်ကြာကြာအထိသူကဒီအကျိုးတရားမှုကရှိမလဲတော့ရောဂါခံရှိတဲ့လူတွေဆိုလို့ရှိရင်တော့တခြားဆေးတွေနဲ့ cross reaction ရှိသလားဒါတွေကိုတို့က phase 3မှာသိချာစမ်းသပ်ရတယ်ပေါ့နော
် phase 3 phase 3စမ်းသပ်ပြီးလို့ရှိရင်တော့တော်တော်လေးကိုအဆင်ပြေတဲ့အဆင်ရောက်နေပေါ့နော
်ဟုတ်ကဲ့ဟုတ် phase 3ကိုစမ်းသပ်ပြီးတော့အောင်မြင်လဲဆိုလို့ရှိရင်ဒီဆေးတွေအကျိုးတရား MA လည်းကျင်းနေဆိုတဲ့ဟာကိုပြောပါတယ် Phase 4ဆိုတဲ့ဟာကြီးညာထားခြင်းမဟုတ်ဘဲနဲ့လုပ်တဲ့ study အတိအရ Phase 3ပြီးရင် approval ပေးလိုက်ပြီ Phase 4မှာကျတော့သူကတကဘာလုံးကိုဖျက်လိုက်ပြီးတော့အခါကျရင်သူ့ရဲ့ long term effect ဆိုဒီဆေးကိုထိုးပြီးတစ်နှစ်ကြာရင်ဘာဖြစ်လဲနှစ်နှစ်ကြာရင်ဘာဖြစ်လဲသူကဒီဆက်ပြီးတော့ရေရှည်လုပ်သွားတဲ့ဟာကိုပြောတာပါရှင
်မတ်ကင်ဆာဝင်းကြီးရဲ့ပြောကြားခြင်းနဲ့လည်းဒီသမင်းတတ်တိတ်ပိုင်းရဲ့မိတ္တညာဇာတ်ကိုဒီမှာပဲဇာတ်လိုက်ရအောင်နောက်တစ်ပတ်မှာကျန်းကျန်းဆုံးကြအောင်ပါနော်